ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF တို့ဗိုလ်တပ်ဖွဲ့နဲ့ညာဘက်ကတိုက်ပွဲဖြစ်ခဲ့ပါတယ်။မင်းတပ်မြို့နယ်ဘက်စစ်တပ်ကထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေရက်စက်ဖြစ်နေတယ်လို့ CDF အဖွဲ့ဘက်ကပြောပါတယ်။တိုက်ပွဲဖြစ်နေတာကြောင့်ဒေသခံကျေးရွာသားထောင်ချီရာနဲ့ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုဥသိမ့်ထိုင်ဦးကပြောပြပေးပါမယ်ရှင်
။စစ်ရေးပြည်ပကဖြစ်နေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာမေလဒီဇင်ဘာလ22ရက်နေ့ညနေပိုင်းကခီးရင်ကျေးရွာနီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့အပေါ်စစ်တပ်ကနေပြည်တော်ရှင်းလင်းနေတဲ့အတွက်တိုက်ပွဲဖြစ်ခဲ့တာလို့ CDF မင်းတပ်ပြောရေးဆိုခွင့်ရှိသူစလိုင်းယောမန်ကပြောပါတယ
်မနေ့ကတိုက်ပွဲဖြစ်တယ်ခီးရင်ကျေးရွာမှာတိုက်ပွဲဖြစ်တယ်ပေါ့နော်အချိန်ကနေ့နဲ့နှစ်နာရီခွဲဦးကျွန်တော်မှဖြစ်တာခင်ဗျအဲဆက်ကဆက်ရောင်းရပေါ်လာတယ်ကျွန်တော်တို့ဒီနေ့တိုက်ပွဲဖြစ်တယ်တိုက်ပွဲတနင်္ဂနွေခွဲလောက်ပဲဂျိုင်းမှပြီးသွားတယ်ပေါ့နော်ကျွန်တော်ဖက်ကတော့အထူးချိန်မရှိဘူးပြန်ဆုတ်လာတာပဲမနေ့ကသူတို့ဖက်က3ယောက်လောက်တော့ကြာတယ်9ယောက်လောက်တော့တန်ရာရမယ
်ဒီနေ့ကြာတာပရင်းဒီမှာတော့တိုက်ပွဲတွေမရှိပေမဲ့ချင်းပြည်သူကာကွယ်ရေးအဖွဲ့တွေရှိနိုင်တယ်လို့ထင်ရတဲ့နေရာတွေဘက်ကစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်မင်းတပ်မြို့နယ်တွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကြောင်းနှစ်ကြောင်းနဲ့နေမီရှင်းလင်းနေတဲ့အတွက်ဒီဇင်ဘာလ19ရက်နေ့ကစလို့22ရက်နေ့အထိရှစ်မွေးလာဘန်ဝမန်ဒူလီယွန်ကျေးရွာဘက်မှာ CDF မင်းတပ်နဲ့နေ့စဉ်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လဲစလိုင်းယောမန်ကပြောပါတယ
်။ဆက်ကို20နှစ်တောက်လျှောက်တိုက်ပွဲဖြစ်တယ်။စစ်ကြောင်းနှစ်ကြောင်းနဲ့ပေါ့နော်တိုက်ပွဲတောက်လျှောက်ဖြစ်နေပေါ့။ရှင်းပွင့်မှာဖြစ်တယ်။ရှင်းပွင့်မှာတင်ဝမ်ဒူမှာနေ့စဉ်ဖြစ်တယ်။အောက်လာဘန်မှာဖြစ်တယ်။လာဘန်ကနေ့စီယုံအောင်ကမှာတန်ဖြစ်တဲ့ဆင်ချင်ပေါ့နော်။အဲ့တိုက်ပွဲမှာတော့ကျွန်တော်ဘက်ကတယောက်တော့တန်ရာရတယ်။ဆက်ကကရှင်းပွင့်မှာတော့ဆက်ဆက်ရကြတယ်။ဝမ်ဒူမှာလည်းတယောက်ကြတယ်။တန်ရာရတယ်လို့ရှင်းနေပေါ့နော်။
၃ရက်လောက်ဇက်တိုက်ဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများတယ်လို့ CDF ကပြောပေမဲ့တိကျတည်မပြုတ်နိုင်သေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မင်းတပ်မျိုးဘက်မှာတိုက်ပွဲကြီးကြီးမားမားမရှိဘူးလို့ VOA ကိုပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်အနီးနားကျေးရွာတွေကဒေသခံတွေလည်းဘေးလွတ်ရာကိုဒိမ့်ရှောင်နေရတယ်လို့စလိုင်းယောမန်ကပြောပါတယ
်ဒေသခံတွေတိုက်ပွဲရှောင်ကြတာပေါ့စစ်ကောင်စီပြေးရတာပေါ့နော်ကမ်းမန်ချီရောက်တော့ဆက်တယ်လို့ရှိရမယ်စီပီရှောင်းနေပေါ့နော်500လောက်ရှိရမယ
်မင်းတပ်မျိုးနယ်ထဲမှာစစ်ကောင်စီတပ်နဲ့မင်းတပ်ချင်းကာကွယ်ရေးစီဒီအက်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့ရွာသားစုစုပေါင်းတောင်းချီရှိနေပြီလို့မင်းတပ်စီပီဒုက္ခသည်တွေကိုကူညီပေးနေတဲ့ကော်မတီဝင်ဒူးကပြောပါတယ်ဆီယနာသိမ်းပြီးတဲ့နောက်အေဘီလာ24ရက်နေ့ကစလို့ချင်းပြည်နယ်အတွင်းမင်းတပ်ကမ်ပက်လက်မတူပီဟာခါတန်တလန်ဖလန်စတဲ့မျိုးနယ်တွေမှာချင်းကာကွယ်ရေးစီဒီအက်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတွန်းလှန်နေကြတာဖြစ်ကြောင်းပါခင်ဗျာ